မြမပင်လဲရေပိုင်းနဲ့ထဲကလေးစီးပေး900ကျော်ကိုမြမရေတက်ကကဲဆဲပြီးဟိုင်းကြီးကျွန်းတင်ရဝတီရေတက်စခန်းမှာယာယီစောင့်ရှောက်ထားပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတွေဘက်ကလူကုန်ကူးသူတွေကိုနှိမ်နှင်းလာတဲ့ဒီနောက်ပိုင်းမှာမြမရေပိုင်းနဲ့ထဲဝင်လာတဲ့လေးစီးပေးအရေးနဲ့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အပြည့်အဝအကူအညီပေးဖို့အတွက်လိုအပ်နေပြီလို့လည်းမြန်မာအစိုးရအရာရှိတဦးကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာရောလေးစီးပေးလေးစီးပေးအရေးနဲ့ကင်တွယ်ဖို့အတွက်ထိရောက်တဲ့မူဝါဒတွေရှိနေပြီလားဆိုတာဥမတင်ကြီးထိုက်ကစုစည်းတင်ပြထားပါတယ်ရှင
်။လူကုန်ကူးသူတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံကိုဥတီသွားရင်ကန့်ကွက်ခွင့်မရဘဲပင်လယ်ထဲမှာမျောပါနေခဲ့တဲ့လေးစီးပေးဒုက္ခသည်900ကျော်တို့ကိုအရာဝတီတိုင်းဖြာပုံမြို့အနီးကမြမပင်လယ်ပြင်ရေပိုင်တဲ့အတွင်းကနေမြမရေတက်ကထပ်မံကယ်ဆယ်လိုက်ရတာဖြစ်ပါတယ်။ဖြာပုံမြို့ရဲ့အရှိတောင်ဘက်34မိုင်အကွာမြမပင်လယ်ပြင်ပိုင်တဲ့အတွင်းကတောက်ချန်နေမနဲ့6နာရီကယ်ဆယ်လိုက်ရတဲ့လေစီးပြေး928ဦးတို့ထဲမှာအမျိုးသမီး80ကျော်နဲ့ကလေးငယ်90လောက်ပါရှိခဲ့တယ်လို့မြမအစိုးရကသတင်းထုတ်ပြန်ထားပါတယ်ဒီလူတွေကိုအနည်းဆုံးဖြစ်တဲ့ဟိုင်းကြီးကျွန်းဒညဝတီရေရက်စခန်းမှာခိတ္တထိမ့်သိမ်းဆောက်ရှောက်ထားပြီးတပ်ရဲ့ရိတ်ခါတွေကနေခွဲဝေထောက်ပံ့ပေးနေတယ်လို့သမရာယုံညွှန်ကြားရေးမှူးဦးစောထီကပြောပါတယ်
အင်းဒီတော့ကျွန်တော်တို့တညာဝီရေစခန်းဌာနချုပ်ရှိတယ်။အဲ Navy ကပေါ့နော်အဲ့မှာကျွန်တော်တို့ဟိုယာယီအဲ Navy ကိုအဲခိုင်းကျုံခေါ်သွားတယ်ခဏယာယီထားပြီးတော့သူတို့ကအခုလောလောဆယ်စစ်ဆေးနေနေမှုတွေလုပ်နေတယ်ဗျ။လုပ်နေတော့ပြနေဦးပြရတာကဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုလို့ပြရတယ်။တချို့ပင်ငလီပေါ့နော်ပင်ငလီကတော့ဟိုဘက်ဒီဘက်ရောနေတယ်အဲ့ဒါလေးတွေတော့တွေ့ရတယ်။အဲ့ဒါတော့သူတို့အဲ့မှာပညာရေးစကားပြောရတဲ့လူနဲ့ဒါနဲ့ကျွန်တော်တို့ဟိုစူးစမ်းမှုတွေလုပ်နေပါတယ်။ဟောလုပ်ပြီးရင်သူသက်ဆိုင်ရာသူဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုပါတဲ့အတွက်ဘင်္ဂလားဒေ့ရှ်တန်ယုံကိုကျွန်တော်ဒီမှာရှိတဲ့တန်ယုံနဲ့ဆက်သွယ်ပြီးတော့အာဒီကိစ္စကိုဆောင်ရွက်သွားမှာပါ
။လေးစီးပြေဒုက္ခသည်တွေကိုကနေဦးမြင်းမြန့်ချက်တွေအရာသူတို့ဟာမလေးရှားနိုင်ငံကိုမတ်လနောက်ဆုံးဘက်ကစတင်ထွက်လာပြီးမလေးရှားနိုင်ငံကိုကန့်ကန့်နိုင်ဖို့ပင်လယ်ထဲမှာတလခွဲနီးပါးစောင့်ဆိုင်ခဲ့ရပြီးတဲ့နောက်ကန့်မကန့်နိုင်တဲ့အဆုံးလူကုန်ကူးသူတွေနဲ့ပင်လယ်ပြင်မှာလမ်းခွဲပြီးဌာနေကိုပြန်လာခဲ့ကြတာဖြစ်တဲ့အကြောင်းမြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။လမ်းခီးမှာလေစီးပြေး90လောက်တေဆုံးခဲ့ကြရတယ်လို့လည်းလေစီးပြေးဒုက္ခသည်တွေကိုကိုးကားဖော်ပြထားပါတယ်။ဒီလအတွင်းမှာပဲရခိုင်ပြည်နယ်ကမ်းလွန်ပင်လယ်ပြင်မှာလေစီးပြေး200ကျော်တို့ကိုမြန်မာဘက်ကကယ်ဆယ်ထားရပြီးတရင်တစ်ပတ်လောက်ကြာမှာအင်အာဝတီတိုင်းကမ်းလွန်ပင်လယ်ပြင်မှာဒုတိယကြိမ်ထပ်ပြီးကယ်ဆယ်လိုက်ရတာကြောင့်လေစီးပြေးဒုက္ခသည်1000နီးပါးရှိခဲ့ပြီးဖြစ်ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံတို့ကနိုင်ငံတွင်းလူမောင်ခိုကူးသူတွေကိုတင်းတင်းကြပ်ကြပ်ဖြိုခွင်းနှိမ်နှင်းနေတာကြောင့်ကမ်းကပ်လို့မရဘဲပင်လယ်ပြင်မှာမျောပါနေကြတဲ့လေစီးပြေးဒုက္ခသည်တွေမြမကမ်းလွန်ပင်လယ်ပြင်မှာနောက်ထပ်တွေ့လာရနိုင်တဲ့အခြေအနေတွေကိုမြမအစိုးရဘက်ကထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအကူအညီပေးမှုတွေလိုတယ်လို့လည်းသမရယုံရဲ့ညွှန်ကြားရေးမှူးဦးစောထေကပြောပါတယ
်။ Information Exchange ပေါ့ Information Exchange မှာကျွန်တော်တို့ဒီလေတွေသွားလာတဲ့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ဖို့ပေါ့နော်။တရင်ချက်လက်တွေဖလှယ်ဖို့ထွက်သွားတယ်ဟိုပြင်လိုက်တယ်ဒါမျိုးမှာနိုင်ငံချင်းချင်းဘူရောဆောင်ရွက်မှုတွေကျွန်တော်မြင့်တင်မှုလိုပါပဲ။နောက်တစ်ချက်ကခုနလိုဖြစ်တဲ့အချိန်မှာဟိုသက်ဆိုင်ရာနိုင်ငံပေါ့ဥပမာဘင်္ဂလားဒေ့ရှ်နိုင်ငံကသူ့နိုင်ငံသားတွေစစ်စစ်တာမှန်ကန်တယ်ဆိုရင်အဲမှန်ကန်ပြီဆိုတာနဲ့သူ့ verification ပြီးပြီဆိုတာနဲ့သိကြပြီဆိုတာနဲ့သူ့နိုင်ငံသားတွေကိုအမြန်ဆုံးပြန်ခေါ်ပေးဖို့ပေါ့နော်။ဒါကြောင့်လဲဆိုတော့သက်ဆိုင်ရာကျွန်တော်တို့နိုင်ငံမှာလည်းဒါကလူသားချင်းစာနာတော်မှုရတာပြီးနေရတော့လဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့ပြည်သူလူထုရဲ့သဘောထားရှိတယ်ပေါ့နော်။နောက်ကျွန်တော်တို့နိုင်ငံရဲ့ကိုစင်ရနမှာပေါ့နော်အနေဆုံးမှာကြာရည်အနေထားမှာကိုယ်နိုင်ငံသားတွေတော်မှာဒီလိုမျိုးစွာဝင်နေရေးပေါ့လေဒီကိစ္စမှာခက်ခဲရှိနေတဲ့အချိန်မှာဒီလိုမျိုးရေရှည်ပြီးတော့ကျွန်တော်တို့ထောက်ပံ့ကူညီပေးဖို့ဆိုတာခက်ခဲရှိတယ်အဲ့တော့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လည်းကျွန်တော်တို့ကလူသားချင်းစာနာထောက်ထားမှုပေါ့နော်ဒီပေါ်မှာအပြည့်အဝပေးဖို့လိုပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့သတင်းဖတ်ရခိုင်ကမ်းလွန်မှာကက်တင်လိုက်ရသူ208ဦးတို့ထဲမှာတော့200တို့ဟာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့နိုင်ငံသားဟုတ်မဟုတ်စည်းစစ်နေစေဖြစ်ပါတယ်။ဒီဒေတာတွေလှည့်စည်းပြေဒုက္ခသည်ပြဿနာဖြစ်ရှင်းနိုင်ရေးသမရဦးသိန်းစိန်နဲ့ကုလအတွင်းမှုချုပ်ရဲ့အထူးအကြံပေးမစ္စတာဗီဂျင်းနံပြားတို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့တုန်းကနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ဒေတာတွေနိုင်ငံတွေရဲ့တရားမဝင်အလုပ်သမားအရေးကိုထိထိရောက်ရောက်ကင်တွယ်ဖို့မြန်မာဘက်ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံဘက်ကတော့မြမပင်လယ်ပြင်အတွင်ရောက်လာတဲ့လေစီးပြေဒုက္ခသည်တွေကိုကယ်ဆယ်ပြီး တဆိုင်ရာနိုင်ငံတွေစီပြန်လည်ပို့ဆောင်ရေးဆောင်ရွက်မှာဖြစ်တယ်လို့ဒီလလေပိုင်းကကြီးညာလှုပ်ဆောင်ခဲ့တာဖြစ်ပါတယ်ရှင်။